Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဩဂုတ်လ18ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညနေခင်းသတင်းတွေကိုကိုကောင်းထင်တဲ့သူဂျင်ညာပေးပါပါသူရဥရွှေမန်းကိုပြည်ခိုင်ဖြိုးပါတီအကြီးအကဲယာရုကနေဖယ်ရှားခဲ့တဲ့လို့ရဟာဒီမိုကရေစီနှီးလန်းမကြဘူးလို့ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။မနေ့ကဘန်ကောက်ကလေးမျက်နှာဖယားမှာဘုံဖောက်ခွဲမယ်လို့တန်လျာရှိသူကိုထိုင်းအာဏာပိုင်တွေကလိုင်လံရှာဖွေနေပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာတနင်္လာနေ့ကပြက်ကျခဲ့တဲ့လင်းပေါ်ပါသူအလုံးတေးဆုံးသွားပြီလို့အင်ဒိုနီးရှားတာဝန်ခံတွေကဒီကနေ့ပဲပြောလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမတိုင်ခင်ထိုင်
။ကောင်းပါပြီရှင်။ပါတီဦးဆောင်မှုအခမ်းကဏ္ဍကနေရက်စဲခံရတဲ့လွှတ်တော်နာယကသူရဥရှိမန်းကဒီကနေ့ပြန်ဆတဲ့လွှတ်တော်မှာဘာရီများပြောဆိုလိုက်ပါတယ်
။အဆိုပါပြည်တော်စုစံခံရေးနဲ့သူတို့ရဲ့ဘာရီတွေလက်ကလောပြပေါ်နေသောကိစ္စရပ်များကိုလွှတ်တော်တွေယူဆောင်လာခြင်း
ပြည်ဆောင်ကိုတော့မချခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ထိုင်းနိုင်ငံတွင်မှာပောက်ကွဲမှုတွေဖြစ်တာကြောင့်မြန်မာနိုင်ငံသားတွေအသားအလာစင်ကျင်ချဖို့မြန်မာတန်ယုံကတိုက်တွန်းထားတဲ့အကြောင်းနောက်တိုင်းရင်းသားလက်နက်ကိုင်တချို့မြန်မာအစိုးရနဲ့အပြစ်ရဖို့သဘောတူလိုက်တဲ့အကြောင်းတွေကိုဒီညနေခင်းမှာနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒါဒီမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြီးညာပေးကြပါအောင်ရှင်
ပြီးခဲ့တဲ့သတင်းပတ်ထက်မှာပြည်တော်စုချန့်ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌယာရုကနေသူရဥရွှေမန်းကိုဖယ်ရှားခဲ့တာနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဒီကနေ့ပြောကြားလိုက်ပါတယ်။နိုဗ ెంబ ာရွေးကောက်ပွဲမတိုင်ခင်ကျင်းပတဲ့လွှတ်တော်ပြန်ဆချိန်မှာပြောလိုက်တာဖြစ်ပြီးအခုလိုပြည်ခိုင်ဖြိုးပါတီခေါင်းဆောင်ကိုဖယ်ရှားခဲ့တာဒီမိုကရေစီနိမကျဘူးလို့ဆိုပါတယ်။ညတကောင်းရန်အချိန်မှာဖြစ်ပွားခဲ့တဲ့အခုဖြစ်ရကိုကြည့်ရင်ဒီမိုကရေစီနိကျလှုပ်ဆောင်တယ်လို့ပြောလို့မရကြောင်းနဲ့ဒီခေါင်းဆောင်ပြောင်းလဲဟာပါတီရင်းကိစ္စဖြစ်ပေမဲ့လွှတ်တော်ရဲ့ရောက်လာရင်အားလုံးနဲ့ဆိုင်နေမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဒီကနေ့နေပြည်တော်ကျင်းပတဲ့လွှတ်တော်အစည်းအဝေးတွေမတိုင်ခင်သတင်းတောက်တွေအမိကိုတုံ့ပြန်ပြောကြားခဲ့တာဖြစ်ပါတယ်။သူရဥရှိမန်းဟာလက်ရှိမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌပြည်ထောင်စုလွှတ်တော်နာယကဖြစ်နေဆက်လက်တာဝန်ထမ်းဆောင်နေတာဖြစ်ပြီးလွှတ်တော်အမတ်တချို့ကသူ့ကိုဖြုတ်ချဖို့လုပ်မယ့်အနေအထားနဲ့လည်းရင်ဆိုင်နေရပါတယ်။ဒေါန်ဆန်းစုကြည်ကမနေ့ကတနင်္လာနေ့မှာသူရဥရှိမန်းနဲ့တီးတန့်တွေ့ဆုံလာဖြစ်ပြီးအခုလိုသူရဥရှိမန်းကိုပါတီဥက္ကဋ္ဌဖြစ်ကနေဖယ်ရှားလိုက်တာမှာဒေါန်ဆန်းစုကြည်နဲ့နိကတ်တို့ဆိုတာကလည်းအကြောင်းပြချက်တစ်ခုဖြစ်တယ်လို့တုံ့တက်တာတွေရှိပါတယ်။အခုလိုပြည်ခိုင်ပြုပါတီတွင်အပြောင်းလဲအခြေအနေတွေကြောင့်နိုဗ ెంబ ာ၈ရက်ကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာမျိုးသားဒီမိုကရေစီဖွဲ့ချုပ်မဲပူရလာနိုင်တယ်လို့ဒေါန်ဆန်းစုကြည်ကပြောကြားသတင်းတွေမှာဖော်ပြပါတယ်။နိုင်ငံတဝန်းရေးပေးတန်ခန်းနေရတဲ့အချိန်လေးနိုဗ ెంబ ာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်ချိန်နီးကပ်နေတဲ့အချိန်လေးတွေကြောင့်ဒီကနေ့ပြန်ပြီးစတဲ့တော်တော်အစည်းအဝေးတွေကိုရက်ဆိုင်ပေးဖို့ပြည်ခိုင်ဖြိုးလွှတ်တော်ကိုယ်စားလှယ်တူကတင်သွင်းတဲ့အရေးကြီးအဆိုကိုတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရှိမန်းကပေးချခဲ့ပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတနင်္လာနေ့နောက်ပိုင်းကဘုံပေါက်ကွဲမှုတွေတန်တရားရှိသူကိုအနာပိုင်တွေကရှာဖွေနေပြီလို့ထိုင်းဝန်ကြီးချုပ်ပရာယူချန်ဦးချာကပြောလိုက်ပါတယ်။လူ22ယောက်ထက်မနည်းသေဆုံးပြီး120ဒဏ်ရာရခဲ့တဲ့ပေါက်ခွဲမှုဖြစ်ရမှာလုံခြုံရေးကင်မရာတွေကနေရိုက်ကူးထားတဲ့ဗီဒီယိုတွေမှာတွေ့ရသူကိုအနာပိုင်တွေကရှာနေကြတာဖြစ်ပါတယ်။အကြောင်းမျိုးမျိုးနဲ့နိုင်ငံကိုဖြစ်စည်းဖို့စူးစမ်းနေသူတွေရှိတယ်လို့ထိုင်းဝန်ကြီးချုပ်ကဒီကနေ့ပြောပါတယ်။ထိုင်းနိုင်ငံနေထိုင်တဲ့နိုင်ငံခြားသားတွေကိုအကာအကွယ်ပေးဖို့ထိုင်းအစိုးရအနေနဲ့အကောင်းဆုံးလှုံ့ဆော်သွားမယ်လို့လည်းဝန်ကြီးချုပ်ကအခိုင်အမာပြောလိုက်ပါတယ်။တင်းနာနေနောက်ပိုင်းမှာဘုံပေါက်ကွဲတာကြောင့်တိုက်ဆုံးသူတွေထဲတရုတ်နိုင်ငံက4ဦးမလေးရှားက2ဦးနဲ့စင်ကာပူက1ဦးပါဝင်ပါတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ဘန်ကောက်မြို့တော်ကနာမည်ကျော်အေရဝန်ဟိန္ဒူနဲ့ဖျားယုတ်ထုနာစီးပွားရေးချက်ချကြတဲ့ရာချာပရာဆောင်လမ်းဆုံမှာဘုံပေါက်ခွဲခဲ့တာဖြစ်ပါတယ်။ဒီနေရာဟာကျန်9ဝန်းအဆက်ဟိုတယ်ကြီးတွေအဆက်မြင့်ကုန်တိုင်းကြီးတွေရှိတာကြောင့်ကဘာလက်ခီးတဲ့တွေဈေးဝယ်သူတွေအများပြားသွားတဲ့နေရာဖြစ်ပါတယ်။ဘုံပေါက်ကွဲတာကနေကားတွေမော်တော်ဆိုင်ကယ်တွေဟာလူတွေနဲ့ရှုပ်ထွေးစီကားနေတဲ့လမ်းတောင်ကိုလွတ်ဆင်ထွက်ကုန်တာကိုလုံခြုံရေးကင်မရာတွေကနေရိုက်ကူးထားတာတွေ့ရပါတယ်။အဲ့ဒီပေါက်ကွဲမှုဖြစ်ပြီးတဲ့နောက်ကဘာလက်ခီးတဲ့တွေအများပြားသွားတဲ့နေရာတွေစီးပွားရေးအခြေချကြတဲ့နေရာတွေမှာအာဏာပိုင်တွေကလုံခြုံရေးတိုးမြှင့်ချတာပါပဲ။ဘန်ကောက်မြို့တော်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လူစီကားရနေရာတွေကိုရှောင်ရှားကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကဒီကနေ့ရည်စွမ်းနဲ့ကြေညာချက်ထုတ်ပြန်တည်ပြီးထားပါတယ်။
အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာတနင်္လာနေ့ကပြက်ကျခဲ့တဲ့လင်းပေါ်မှာပါသူအလုံးတေဆုံးသွားတယ်လို့အင်ဒိုနီးရှားရာရှိတွေကဒီကနေ့အတည်ပြုပြောကြားလိုက်ပါတယ်။အလောင်းတွေကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေနဲ့ရွာသားတွေကအိတ်တွေနဲ့ထည့်ယူတဲ့ပြီးတော့တည်ယူခဲ့တယ်လို့အစိုးရ Shapwe Gezi Pwe Jigega Pyobare, Babo Kien, Trigana Lejong Lai, Amma, Nichao Khon, Pyachagere Niyaha, Dodong Tuta Tamo, Shapwe Pweriha, Inga Nima Toyo Nena Pipi, Lingara Lungwa Pyasi Dwaraba. ATR-42300 Tabo Engine Nalong Ta Lingha, Jarabura Ganibiro, Oscar Bigu Atwa, Ling Trabi Machage Mabe, Lijong Teng Chow Yi Sakhae, Songji Rida Sama Matuyabe, Piao Song Dwara Pipare, Ling Mama Ling Mudani Apawin Susu Bao, Nasa Liu Laipa Dwabi, Singer and Midasurigu Bime, Sua Taupang with Dola, Leading Konadong Lole Padwaraba. Now Makulu Pietaram Yumapian, Lijong and Yaki Tumin Lo Sambo, Gutan Tola Yunjitanago, Nunja Kere Lu, Indonesia Tamla, Joko Widodo got the handout to go Piobari. Indonesia Lijang Longaha, Manega Disama Lama, Luang Dia Chosen Hill, Tisum Kere, A. H. Lim Pietara, Bowen Suari, Lijang Motor Sapimu, Amya Piajang, Name Piani Rapsipi, Lijang Longan Secret, Linem and Titani, Indonesia Nangama, A. H. M. Pimid, Lim Huri Sapien Seri, Lijang Tinchu Yashi, Shabani, Adore Yungani Arapipari.
Name Jibada Yikin or the Blogan U, Tapia Kere. Islamic said they drop it, and they are she do don't une, Dibiamu Julon Pojanzi, you said to. Lo, so sweat how to Ugo. Through Pansi like the Lu, Bangladesh, Anabanga Piovare, the Amuin there. Asa Rula, Bangla team, Islam and Puega, do he do ramen so do net, the Chatitra Lushani, the Poe in Ugo. Manit and Nega Daka Murama, Pansi like the Lu, Bangladesh, Jampen Nini, two tepwe, RAB, Piokunaga Piovare. The Pansi Yat meet Tadu Reha, American Nanga, Avijit Roygo, Piva Yama, Tapia Mune, Ananda Bejoy Dasko, Milama, Tapia Muri. Tapemurima, Tanyashi Rule, Pete Lule, Pyongyaga, Yovare, Soban, American Nang and Darigo, Taikai Duriha, Dine Sobaima, Toku Darina, Kota Kera, Pipare, Dine Sabainonga, Badaikin or a blogari, Kota Kayana, Li Uchi Gavi Pibi, Druha Ditema Pawin and Upibare, Tanyashi do Ate Naza Shene Yer Rameha, Dugo to Bidding Nang and Pitjan Anabango, Piorello, Ari E. Apwe, Tapwe, Pyokoyaga, Yovare, Do Pindai Genzi do Nanguji Tomba do Pi Anabanga Sosway Tavare, the China Ugaro Sadek Aline, Amino Molecto Pichare, Tishiavare, Akulu Tapiamuri, Julon Keretre, Ansarula Bangla Tingo, Papin Libi Chipare.
You have made that Yeni Vamava Sisenigo, Yeni Chowna Quagani Kunanai at tea, Lino Mida Sakune, Kiluhak Stickon Chow Shetonia. Linomida Sako, Kilohax Tinga, Nga Chowna. Linomida Nasanga, Kilohax Titi, Kuchang Narugani, Tony Pili Varation.
New American Tanga, Nanny Gentan Rego, Selegin Yanibari. Yenang and Jai, when you hung Hillary Clinton, Emi Rego, Sisi, Kama, Dina Sank, Ganta Tare, Chelepa, Sasam Tongang, Hasam Lotuya Jong, American Sua, Piron Sutia, Tuji, Tentuan, Sinkanzama, Popia Bari, Clinton and Nang and Jai, when you down Tansam Jima, sorry people, Lakangere, Tuya, Puglica, Computer Savago, Sisibu, Dawan Jare, Taulan, Yashivia, don't touch it, Twella, Pidanawa, Manega, Nang and Jai, Tanaga, Sinkanza, Topian Kebari, Mrs. Clinton. Lame, American Tamara, Jukaupoma, Democratic Party Gani, Wea, Jukame, Durema, Tesunga, Pini, Dupipare, a cool chanty, do ye sari dega, nga, yaga, no lago, Sisipi de Tema, Tonga, Hasan Loga, Ganta, Chelletri, Bahindelo, Nanganjay Tanaga, Piobare, Mrs. Clintangara, Dua, Pe, Chelegu, Mamma, Pepo, get the loop, Padusiga, Male, do at Matapa, Sago, Maya, Wulu, Kaima, Piobare. Nanganjai, when you hung Clintanga, do ye publica, email pole, computer sabago, bigger at the rempatema, beer kera, chepari.
Down Sudanangae, Labong, the set, Jamie Pichede. Be rinse at Sontazibo, the Botuni Mutiago, down Sudan, Tamada, Selva, Kiaga, Lima Yitobu, Niso Libare, Tamada Kia had, the Botuni Mu, Lima Matoken, down Sudango, Pian, we talk to in a Sunni time, we chain, Sangaye Lujan, Ethiopia Nangan, Addis Ababa, Muroga, Johnny Pampion to Rego, Piopia Kerelo, to Gapioare. Mr. Kiaga Akulu Sopia Lada Jau Tuni Ne and Ate Warelo. The Bone Council Rick Machaga Piovane.
Pakistan Nang Miao Pecha, Afghanistan Shaka, Situari Pooni, Niarigo Tanila Niga, Lijanta Kemuri, located to Situitra, Nazi Remini, Tisun Dwarelu, Pakistan Sitaka Piovane. Miao Pine Wazi Restan Lumiosuri Nita and Tidama, Lijanta Kemu, Nania Locara Pipi, Lenet Tu Layon Taku, Pesi Nangerelu, Sitaka, Topian, Tinia Jemma, Popia Tavare.
Direct from Washington, the voice of America, VOA.
အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကောင်ထက်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်ပြည်ခိုင်ဖြိုးပါတီတွင်ခေါင်းဆောင်မှုအပြောင်းအလဲနဲ့ပတ်သက်လို့ပြဿနာတွေထပ်မံမကြီးထွားလိုတာကြောင့်လွှတ်တော်ရင်းကိုဒီပြဿနာယူဆောင်လုပ်ချင်းမလုပ်ကြဘို့ပြည်တော်စုလွှတ်တော်နာယကသူရဦးရှင်မန်းကလွှတ်တော်မှာသတိပေးပြောဆိုပါတယ်ဒီမိုကရေစီပြည်ပင်ပြောင်းလဲရေးချောမွေ့စေဖို့သူ့အနေနဲ့လိုလားပြီးတရားဥပဒေစိုးမိုးရေးရှိဖို့လည်းသုံးသပ်ဆောင်ရွက်ကြဖို့သူရဥရှင်မန်းကဒီကနေ့လွှတ်တော်မှာပြောပါတယ်ပြည်ခံပြိုးကောင်းဆောင်ပိုင်းအပြောင်းလဲနဲ့လွှတ်တော်ရင်းကြရက်တွေအကြောင်းနေပြီးတော့လွှတ်တော်ကိုရောက်နေတဲ့ VOE သတင်းတောက်မေခါကအပြည့်အစုံပြောပြပေးပါမယ်ရှင်
အများကစိတ်ဝင်စားနေကြတဲ့ပြည်ခိုင်ပြိုးကောင်းဆောင်ပိုင်းအပြောင်းအလဲကိစ္စနဲ့ပတ်သက်လို့လွှတ်တော်တွင်းကပါကြရက်ရိုက်ခတ်လာမှကိုလွှတ်တော်ကိုယ်စားလှယ်အချို့စိုးရိမ်မှုဖြစ်နေချိန်မှာပဲဒီကနေ့ပြန်လည်စတင်တဲ့ပြည်တော်စုလွှတ်တော်အဖွဲ့မှလွှတ်တော်နိုင်ငံသူရဥွှေမန်းကဒီကိစ္စနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုအကြမ်းမြင်ရှင်းလင်းတင်ပြမှုပြုလုပ်ခဲ့ပါတယ်။ပါတီရင်းကောင်းဆောင်ပိုင်းအကြစိတ်ဝမ်းကွဲပြားမှုပါတီရင်းဒီမိုကရေစီကျင့်သုံးမှုအားနည်းခြင်းပါတီဂုဏ်သိက္ခာကျဆင်းစေမှုစသဖြင့်ပေးစာတစ်စောင်ကိုသူနဲ့ဦးထေးဦးတို့ကိုလိမ့်မှုပြီးဩဂုတ်လ23ရက်နေ့ကလက်ခံရရှိခဲ့တယ်လို့သူရဦးရွှေမန်းကလွှတ်တော်ကိုရှင်းပြသွားပါတယ်။ဒါပေမဲ့သူတို့ပါတီတွင်ကိစ္စကိုလွှတ်တော်တွင်ထိယူဆောင်လာခြင်းမပြုလုပ်ဖို့သူကတတိပေးခဲ့တာပါ
။ဒီတော်စုလွှတ်တော်ကလည်းများဒီတော်စုကြံ့ခိုင်ရင်းနဲ့ပြည်တွင်းပါတီကိစ္စရနဲ့ဆက်လက်ပြီးပြည်သူများစိုးရိမ်ပူပန်မှုရှိနေကြတာမှန်ပဲဖြစ်ပါတယ်။အဆိုပါဒီတော်စုကြံ့ခိုင်ရင်းနဲ့သူတို့ရဲ့ဓာတ်ကြီးတွေလက်လောပြပေါ်နေသောကိစ္စရများကိုလွှတ်တော်အတွင်းယူဆောင်လာခြင်းပြုစီလို့ပါကြောင်းကြေညာလိုပါတယ်ဒီကိစ္စကြောင့်ထမှန်ပြီးပြဿနာဖြစ်လာအောင်ပြဿနာကိုပိုကြီးထွားလာအောင်မဖြစ်စေဘူးလား
မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးချုံးမွေးမှုဖြစ်အောင်အထောက်ကူဖြစ်စေရန်ပဲသူ့အနေနဲ့လိုလားပြီးတရားဥပဒေစိုးမိုးမှုရှိရေးကိုသုံးသပ်ဆောင်ရွက်ကြဖို့လွှတ်တော်အမတ်တွေကိုသူရဥွှေမန်းကတိုက်တွန်းခဲ့ပါတယ်။ပြည်ခိုင်ပြိုးခေါင်းဆောင်ပြောင်းလဲမှုနဲ့ပတ်သက်ပြီးအစိုးရအနေနဲ့ပါတီတစ်ခုရဲ့အပြောင်းအလဲအပေါ်မှာလွှမ်းမိုးမှုရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်အချို့ကဝေဖန်နေကြပါတယ်။ဒီပေါ်မှာအမျိုးသားဒီမိုကရေစီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကခုလိုပြောပါတယ်
ဒီကလာပါတီရင်းကိစ္စနဲ့လွှတ်တော်ရင်းကိစ္စကိုဖဲပြောမြင်ရအဲ့တော့ဒီကိစ္စဆိုဒါနဲ့ပတ်သက်လို့ချက်ချင်းဖြေပေးဖို့ဆိုတာမမြင်ရသေးဘူးအခုကြည့်ရမှာပေါ့ဘာဖြစ်လဲဆိုတော့အခုပါလေတရားခိုင်နှုတ်ရုပ်သိမ်းတဲ့ပြန်နဲ့ခေါ်ရ right of recall ဟာအဖွဲ့ချုပ်ကကိုယ်စားလှယ်တဲ့ချက်မှာပါတယ်အဲ့တော့ဒါဟာ endurance ဆိုင်တဲ့ကိစ္စလည်းဖြစ်တယ်နောက်စောင့်ကြည့်ရမှာပေါ့ဘယ်လိုဖြစ်မလဲဆို
ပြည်ခိုင်ပြိုးပါတီကောင်းဆောင်ပြောင်းလဲမှုအပေါ်မှာအစိုးရပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးသမရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးရဲထွတ်ကတော့အခုလိုပြောဆိုခဲ့ပါတယ
်။ဘာမှမဖြစ်စရာအကြောင်းမရှိဘူးလေ။ပါတီတွင်းကဆုံးဖြတ်တယ်။ပါတီတွင်းဆုံးဖြတ်ကိုနိုင်ငံရေးကသူလက်ခံတဲ့သဘောပြောသွားတယ်။ပြည်သူကိုယ်တိုင်ကလည်းပဲပါတီတွင်းကကိစ္စတွေကိုဥပဒေတော်တွေကိုယူမလာပါဘူး။မလာဘူးဆိုလို့ပြောသွားတယ်ရှိတယ်။ဆိုတော့ကျွန်တော်ထင်ပါတယ်ဒါတွေကဒီတိုင်းပဲအေဂျင့်နဲ့ပြီးသွားမယ်။ဒီပါတီကိစ္စပါတီကိစ္စနဲ့လည်းရှိနေတယ်
ဒီကနေ့ကျင်းပနေတဲ့လွှတ်တော်ပုံမှန်အစည်းအဝေးတွေကိုရက်ဆိုင်ပေးဖို့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်မှအရေးကြီးအဆိုတွေတင်သွင်းခဲ့ကြပါတယ်။ဒီလိုတင်တဲ့အပေါ်မှာလွှတ်တော်နိုင်ငံကတော့ချက်ချင်းရက်ဆိုင်ဖို့မဖြစ်နိုင်ကြောင်းလွှတ်တော်လုပ်ငန်းတောင်မှပြီးဆုံးတဲ့အခါရက်ဆိုင်မှာဖြစ်ပေမဲ့အဆိုတင်သွင်းမှုကြောင့်ရက်ဆိုင်သွားမှာမဟုတ်ကြောင်းအဆိုအပေါ်ပြန်လည်တုံ့ပြန်ခဲ့ပါတယ်။ဒီကနေ့လွှတ်တော်တွင်မှာပြည်ခိုင်ပြိုးပါတီအကွဲပြဲပေါ်လွှတ်တော်ကိုယ်စားလှယ်တွေကတတိထားနေကြပေမဲ့ပါတီရဲ့ပူးတွဲဥက္ကဋ္ဌအသစ်ဖြစ်တာဝန်ယူထားတဲ့ဦးထေးဦးကတော့ပါတီအပြောင်းအလဲကြောင့်လွှတ်တော်တွင်တစုံတရာမထိခိုက်နိုင်ဘူးလို့အခိုင်အမာပြောဆိုထားပါတယ
်။ဒီနေ့ဖြစ်တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ကျွန်တော်တို့တည်ပြီးသားဖြစ်ပါလေ။နော်တည်ပြီးသားပါပဲ။ဒီတဲ့မပူပါဘူး။နော်။ပို့ပြီးတော့မှစီလုံးညင်ရုံးနဲ့ရှိအောင်ဝိုင်းပြီးလောက်ကြောက်ဖြစ်တယ်ပါလေ။ဘလို့ဘူးမှဘုရားမရှိဘူး။နော်။ဘလို့ဘူးမှအာဃာတတွေလည်းမရှိပါဘူး။ဘလို့ဘူးမှဟိုအခြားကိစ္စတွေဘာမှမရှိပါဘူး။ပါတီဘက်မှစီလုံးညင်ရုံးနဲ့ရှိအောင်လို့ဆောင်ရတဲ့သဘောကဘုံမပြောင်းဘူးကြာလုပ်ငန်းတွေလည်းမပြောင်းဘူးရေကောက်ပွဲနဲ့ပတ်သက်လို့လူတွေလည်းမပြောင်းဘူးเนาะလူတွေလည်းမပြောင်းပါဘူးเนา
ะအာနာယပြည်ခိုင်ပြိုးပါတီဌာနချုပ်မှာဩဂုတ်12ရက်နေ့ညနဲ့ဩဂုတ်လ23ရက်နေ့အဖြစ်ပြက်တွေကြောင့်မြမနိုင်ငံရေးကူးပြောင်းမှုကိုပါတိုက်ရောက်ကြရက်ရိုက်လာမှာကိုကြံနိုင်ငံရေးပါတီတွေစိုးရိမ်မကင်းဖြစ်ခဲ့ကြပါတယ်သူရရွှေမန်းကိုပြည်ခိုင်ပြိုးပါတီရဲ့တွဲဘက်ဥက္ကဋ္ဌအဖြစ်ကနေဖြုတ်လိုက်ပေမဲ့လို့ပြည်တော်စုလွတ်တော်နိုင်ငံကအဖြစ်ဆက်ရှိနေအောင်မယ်လို့အာဏာရပါတီကတော့ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းနောက်ဆက်တွဲတင်းမာမှုတွေထက်ရှိလာနိုင်တယ်လို့နိုင်ငံရေးလေလာသုံးသပ်သူတွေကယူဆပြီးအထူးသဖြင့်တော့အခုပြည်တော်စုလွတ်တော် ော့ပြန်စမယ့်ရက်ကိုစောင့်ကြည့်အကဲဖြတ်လျက်ရှိပါတယ်
အနာရဘီကံပြိုးပါတီတွင်မှာထိတ်တန်းကောင်းဆောင်သူတော်ဦးရွှေမန်းကိုဖယ်ရှားလိုက်တဲ့အထိအကွဲပြဲတွေပေါ်ပေါက်ခဲ့ပါတယ်။ရွေးကောက်ပွဲတွေကျင်းပဖို့3လလောက်လိုမှပေါ်ပေါက်ခဲ့တဲ့ဘီကံပြိုးပါတီတွင်ကအနာလွန်ဆွဲပွဲတွေကြောင့် NLD လိုတခြားပြိုင်ပွဲနိုင်ငံရေးပါတီတွေအတွက်အာသာချက်ဖြစ်လာနိုင်ပါလား။ဒါမှမဟုတ်အနာကိုပိုဆုစည်းထားတဲ့အနာရပါတီအဖြစ်နဲ့ကြံနိုင်ငံရေးအင်အားစုတွေအတွက်ကြက်တဲတဲ့အခြေအနေမျိုးကိုဥတီသွားနိုင်ပါလားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လည်လမ်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။အဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ညာ9နာရီတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတင်ပြပေးချင်ပါသေးတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တွင်နှစ်ရက်ဆက်တိုက်ဘုံးပေါက်ကွဲမှုတွေဖြစ်တာကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလုံခြုံရေးအထူးသတိထားကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတပ်မှုကသတိပေးပြောဆိုလိုက်ပါရစေ။ထိုင်းနိုင်ငံဘန်ကောက်မြို့ထဲမှာစစ်တပ်နဲ့ရဲလုံခြုံရေးတင်းကျပ်စွာချထားပြီးလုံခြုံရေးအထူးသတိထားရမယ့်နေရာတွေကိုလည်းထိုင်းဆိုရကအခြေညာထားတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့လုံခြုံရေးကိုအတော်လေးစိုးရိမ်နေကြရတဲ့အနေအထားလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြထားပါရရှင်
။ဟုတ်ကဲ့ပါ။တနင်္လာနေ့ညပိုင်းကထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်မြို့ရဲ့အချက်အချာကြတဲ့နိုင်ငံသားသားခီးသွားတွေနဲ့စီကားလာတဲ့မြို့လေကောင်ကအေယာဝန်လေးမျက်နာဟိန်နူဖျားရုတ်တုဝင်းအနီးမှာပြင်းထန်တဲ့ဘုံးပေါက်ကွဲမှုဖြစ်လို့20ကျော်သေဆုံးခဲ့ရတယ်လို့လူအများပြားလဲဒဏ်ရာအပြင်းထန်ရခဲ့ကြတာပါ။ဒီကနေ့အင်္ဂါနေ့မှာလဲကြောက်ဖျားမြင့်အနီးမှာဘုံးတစ်လုံးပေါက်ကွဲခဲ့ပေမဲ့လူအသေးပြောက်တော့မရှိခဲ့ပါဘူး။အခုလိုမျိုးဘန်ကောက်မြို့တော်တွင်ဘုံးဇက်တိုက်ပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေလုံခြုံရေးအထူးသတိထားကြဖို့နဲ့အန္တရာယ်ရှိတယ်လို့ထိုင်းဆိုရကကြေညာထားတဲ့နေရာတွေကိုရှောင်ရှားသွားလာကြဖို့ဘန်ကောက်မြို့ကထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကအထူးသတိပေးကြေညာလိုက်ပါတယ်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမိမိတို့ရဲ့လုံခြုံရေးကိုအထူးသတိထားကြစီလိုပါတယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်မှုကြီးဥဝနဟန်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီမှာလူမျိုးရောဒီမှာလာရောက်နေတဲ့လက်ပတ်တဲ့လူရောဆေးနာကုတဲ့လူတွေအများကြီးရှိတယ်လေသူတို့ထိုင်းဆိုရကလည်းသူတို့သတ်မှတ်ထားတဲ့နေရာလေး10ခုရှိတယ်လေအဲ့ဒီနေရာလေးတွေကိုအထူးသတိပြုပြီးရှောင်ရှားကြဖို့လို့နော်သူတို့တက်ခဲ့လို့တော့လည်းအဓိကလည်းလူစီကားတဲ့တိုးရဆိုနေရာတွေဆိုတော့အဲ့နေရာတွေသတိဝိရိယနဲ့ဖြစ်နိုင်အောင်သွားပြေခြင်းဘူးပေါ့နော်အခုညပိုင်းတော့မလို့ရင်တက်ပြီးတော့လူများစီကားတဲ့နေရာတွေသွားပြေခြင်းဘူးပေါ့နော်ဟိုဘာကြောင့်လဲဆိုတော့အချိန်ကြီးဘာမှမသိဘူးအခုပဲနောက်ထပ်တစ်လုံးဘုံးထပ်တစ်လုံးဆက်ပေါက်တယ်ဆိုတော့လေကျွန်တော်လည်းမိတယ်တော့ကျွန်တော်တို့ဘလို့မှဆန်ရရှိတယ်ပေါ့လေကျွန်တော်ဒီမှာခံထားရတာဖြစ်တယ်လေအဲ့တော့သူတို့ကတစ်ဆင့်ရောကျွန်တော်တို့တက်ဆိုင်ကြီးကဒီမှာရှိတဲ့ဘလို့မှ NGO တို့ပါလို့လေကျွန်တော်အကုန်လုံးဖြန့်ဝေသတိပေးထားပါတယ်ဟိုအဓိကတော့ကိုယ်မြန်မာနိုင်ငံသားတွေပေါ့နော်ဒီကနေပြင်းပြင်းဖို့ပေါ့နော်ဒီကြောင်ပါပဲကျွန်တော်တို့ခုပြည်တော့တော့ကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းကြောက်မှအခက်နေတာမရှိပါဘူးကွာ
ထိုင်းနိုင်ငံမှာရှိနေတဲ့ VOA ရဲ့ဗီဒီယိုသတင်းတောက်ကိုစင်လက်ကလည်းဒီကနေ့ဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုအခြေအနေမနေ့ညတော့ကဖြစ်ပွားခဲ့တဲ့ဘုံးပေါက်ကွဲမှုရဲ့နောက်ဆက်တွဲအနေအထားတွေကိုအခုလိုရှင်းပြပါတယ်
။ခုနောက်ထပ်ဒီကြောင်ဖျားမျက်နှာမှာပေါက်တဲ့ကလုံးကဒီခုနေ့လေတနားလောက်ကပေါက်သွားတာပေါ့နော်။သူကဒါမှမဟုတ်ဘုံးကအသေးပဲဟိုဒါမှမဟုတ်ရေထဲကိုပြစ်ချလိုက်တာပေါ့။တက်တက်လန့်အောင်လှုပ်တဲ့ပုံစံမျိုးဘုံမျိုးပေါ့နော်လူအသေးပြောက်တော့မရှိဘူးထိခိုက်တာရတဲ့လူလည်းမရှိဘူးတမောစိတ်ပေါ့နော်စာထွန်လေးစိတ်မှသူတို့ကပေါက်တာဒီနေရာကဒီ tourist day နိုင်ငံသားကခီးသွားရတဲ့အလားများတဲ့နေရာတစ်ခုပဲအဲ့နေရာလေးအခုလောလောဆယ်တော့ဟိုလက်ရှိဘန်ကောက်မှာဒေသခံတွေရောပြီးတော့ခီးသွားရတဲ့တွေရောနည်းလန့်နေရပေါ့နော်ဒီလိုဘုံမျိုးနောက်ထပ်ထပ်ပေါက်အောင်မလားဆိုပြီးတော့အစိုးရကလည်းနောက်ထပ်ဖြစ်နိုင်တဲ့ဘုံပေါက်နိုင်မဲ့အဲ့လူစီကားရရက်ပေါ့နော်ဒေတာဖို့သူကထုတ်ပြန်တာရှိတယ်
ထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုချန်အိုချာကလည်းဒီဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးရုံမြင့်တန်ကြားကနေတဆင့်ဒီကနေ့နိုင်ငံကိုမေးခွန်းပြောကြားခဲ့ပါတယ်။အခုလက်ရှိထိုင်းနိုင်ငံဘန်ကောက်မြို့ရင်းကလုံခြုံရေးတင်းကျပ်စွာချထားတဲ့အခြေအနေနဲ့အခုဆိုရင်တော့မတင်ကားသူလို့ယူဆရသူတွေကိုမြေလန့်ရှာဖွေနေတဲ့အကြောင်းကိုစင်လက်ကအခုလိုပြောပြပါတယ်
။ခုနကပဲဒီထိုင်းဝန်ကြီးချုပ်ကနေပြီးတော့သူတီဗီကနေကြေညာတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရဲအင်အား9000ကျော်ဒီစစ်တပ်အင်အားလည်းထောင်ထဲချပြီးတော့ဘန်ကောက်မြို့အတွက် ကျွန်တော်ယူထားတယ်လို့ပြောထားတယ်ပေါ့နော်ခုနလုံးစဒီမျိုးလေကောင်ကျွေးစီကားလိုက်ရမှာတော့ဟိုစက်သားလေးလည်းတွေ့ရတယ်အရက်ဝက်လုံကြုံရေးတွေလည်းတွေ့ရတယ်ပြီးတော့ရဲတွေလည်းတွေ့ရတယ်ခုလုံးလုံးစဒီ time media နဲ့ရတဲ့ CCTV ကနေရတဲ့ video တွေရောဓာတ်ပုံတွေရောသူထုတ်ပြန်တယ်အဲ့ဒီမှာတော့ဒီနိုင်ငံသားတယောက်ပေါ့နော်လင်းမြနာဖျားတွေအရာဝန်ဖျားတွေဝင်လာတယ်ပြီးတော့ကျောင်းပိုးကိုသူချသွားတယ်ပြီးတော့သူပြန်ဖုန်းကိုနှိပ်ပြီးသူပြန်ထွက်သွားတယ်သူပြန်ထွက်သွားတဲ့အချိန်မှာပဲဒီပုံကပေါက်တာပေါ့နော်အဲ့တော့ဒီလူကတော့ဟိုဖြစ်နိုင်တဲ့တန်တရားရှိတဲ့လူဆိုပြီးတော့အဓိကအစိုးရကလည်းထုတ်ပြန်ထားတယ်အခုသူ့ကိုလည်းလိုက်ရှာနေတယ်ပြောတယ်ဒီဘန်ကောက်မှာဖြစ်တဲ့ပုံကွယ်မှုတွေမှာဒါအစိုးရဆုံးပုံကွယ်မှုတစ်ခုလည်းဖြစ်တယ်အဲ့တော့ဟိုထိုင်းနိုင်ငံရဲ့ခီးသွားတဲ့လုပ်ငန်းတွေကိုလည်းထိခိုက်နိုင်တဲ့အတွက်သူကလုံခြုံရတော့အဓိကနောက်ထပ်ပုံတွေထပ်မပေါက်အောင်ဟိုထပ်ပြီးတော့နောက်ထပ်ဒီလိုထိတ်လန့်မျိုးမဖြစ်အောင်တော့တော်တော်လေးစီမံနေကြတာတွေ့ရတယ်ခင်ဗျ
ထိုင်းနိုင်ငံဘန်ကောက်မြို့နေအလုသမားရေးလှုပ်ရှားသူမတ်တတ်ဦးကလည်းဘန်ကောက်မြို့တော်အတွင်းမှာမြေပေါ်မြေအောက်ယထာလန်းနေမှာတည်ဆောင်လာတဲ့ပစ္စည်းတွေအိတ်တွေကိုအထူးစစ်ဆေးနေသလိုလူအများကလည်းလုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်လို့အကုန်လုံးကတထိတ်ထိတ်တလန့်လန့်သွားလာနေကြရတယ်လို့ပြောပြပါတယ
်ယထာစီရောလည်းသူတို့ဂိတ်တွေမှာအခုဆက်နေတဲ့အိတ်တွေတဲ့ပေါ့နော်မြေအောက်ယထာစီရောလည်းဂိတ်တွေကိုဆက်တယ်ကျမတို့လည်းကြောက်နေတယ်ဘယ်နာဖြစ်မယ်ဆိုတာမသိဘူးလေအဲ့တော့တထိတ်ထိတ်နဲ့ပေါ့နော်သူတို့ပြောထားတဲ့နေရာလေးကိုတွားနေရတာပေါ့နော်အလုပ်သမားတွေကြီးတယ်ဒီကမတွားနဲ့ဆိုလေလုပ်ငန်းရှိတယ်ဆိုတော့တွားလို့တွားရတယ်လေအဲ့လိုဖြစ်နေရ
ဘန်ကောက်မြို့အခြေဆိုင်အမေရိကန်တန်ယုံကလည်းအမေရိကန်နိုင်ငံသားတွေအနေနဲ့အခင်းဖြစ်ပွားတဲ့နေရာကိုမတွားကြဖို့နဲ့ဒေသခံသတင်းမီဒီယာတွေကနေသတင်းတွေကိုစောင့်ကြည့်နားထောင်ကြဖို့တိုက်တွန်းထားပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်မစ္စတာဘန်ကီမွန်းကလည်းအပြစ်မဲ့ပြည်သူတွေဒီဘုံပေါက်ကွဲမှုမှာတည်ဆုံးခဲ့ရတာသိတဲ့အတွက်ထိတ်လန့်တုန်လှုပ်ရပါကြောင်းပြောဆိုလိုက်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရသူကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
မဆုမုံပြပြပေးခဲ့တာပါရှင်အခုကတော့အပြစ်ရရေးဆိုင်ရာသတင်းတပုတ်ကိုဆက်ချင်ပါတယ်တနိုင်ငံလုံးအပြစ်ခံရစဲရေးကိုလက်မှတ်ရေးထိုးလိုက်ခြင်းအပြင်တိုင်းရင်းသားလက်နက်ကိုင်တို့အတွက်နိုင်ငံရေးဆိုင်ရာအာမခံချက်အခွင့်အရေးတွေရရှိမယ်လို့အစိုးရနဲ့အပြစ်ရရေးလက်မှတ်ထိုးမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကပြောဆိုလိုက်ပါတယ်တနင်္ဂနွေအပြစ်ရရေးစာချုပ်မှာလက်မှတ်ထိုးမဲ့ကိစ္စအပေါ်အရက်ဖက်လူမှုအဖွဲ့အစည်း Forum ညှိနှိုင်းဆောင်ရွက်ရေးကော်မတီကလည်းအကြံပြုချက်တွေပေးပို့လိုက်ပါတယ်။နိုင်ကွင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရအောင်ပါရှင်
။ဟုတ်ကဲ့ပါ။တိုင်းရင်းသားလက်နက်ကိုင်ဖွဲ့၄ဖွဲ့ဖြစ်တဲ့ KNU ခေါ်၊ကရင်မျိုးရာစီယုံ၊ဒီမိုကရက်တစ်ကရင်ကျိုးပြုတ်တမတော် TGPE ၊ကရင်ငင်းချမ်းရေးကောင်စီ KPC ၊တောင်ပိုင်းရှမ်းပြည်တမတော် RCSSSA တို့ကနေနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ဖိတ်ခေါ်ချက်အရ NCA လက်မှတ်ရည်သိုးသွားဖို့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့တောင်ပိုင်းရှမ်းပြည်သမ္မတ RCSSSA ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်းလာကခုလိုပြောပါတယ် NCA လက်မှတ်ရည်သိုးနိုင်ရေးအတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေရဲ့အစိမ်းမြင့်ညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ SD နဲ့မြန်မာအစိုးရ UPWC တို့တွေ့ဆုံဆွေးနွေးခဲ့တာကာလအတန်ကြာနေပြီဖြစ်တယ်လို့လက်မှတ်ရည်သိုးဖို့အသင့်အနေသားမှာရှိနေတဲ့အတွက်လက်မှတ်ရည်သိုးဖို့အဖွဲ့လေးဖွဲ့ကနေဆုံးဖြတ်ခဲ့တယ်လို့လည်းဘူမူကြီးဆိုင်းလာကခုလိုပြောပါတယ်
နိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းရမယ်လည်းဝိုင်းဝန်းပြီးတော့အဖြေရှာပြီးဖြေရှင်းတော့ကြဖို့ဆိုတော့အဆင့်ကြီးရောက်အောင်ကျွန်တော်တို့ဘယ်လောက်ထိဆောင်ကြမလဲဒါကြောင့်မို့အခု NCA စာချုပ်လည်းပြီးပါပြီဒီ NCA ကိုလက်မှတ်ထိုးဖို့ဖြစ်ခေါ်ကြပါပြီအစိုးရလက်ခံတာဖြင့်လက်မှတ်ထိုးကြမယ်ဆိုတော့အခုကျွန်တော်တို့အတင်အနေထားကိုကျွန်တော်တို့သဘောထားရကျွန်တော်ကြေညာချက်ပြချင်မှဖြစ်ပါတယ်ကျွန်တော်တို့ကတော့လက်မှတ်ထိုးဖို့ဆုံးဖြတ်ပြီးသားဖြစ်ပါတယ်
NCA လက်မှတ်ရည်သူဖို့ပူးတွဲထုတ်ပြန်တဲ့အဖွဲ့၄ဖွဲ့ဟာပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့တုန်းကမြန်မာအစိုးရနဲ့အမျိုးသားပြန်လည်တင်းမြန်ရေးဆိုင်ရာကတိကဝတ်ပြုချက်လက်မှတ်ရည်သူထားတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရည်သူချင်းအဖြစ်လက်နက်ကိုင်ဖွဲ့စည်းတွေအတွက်နိုင်ငံရေးဆိုင်ရာအာမခံချက်အခွင့်အရေးတွေရရှိမယ်လို့လည်းဘူမူကြီးဆိုင်လာကခုလိုဆက်ပြောပါတယ်။
ဒီကတော့ကျွန်တော်တို့နိုင်ငံရေးစနစ်မှုမပြေလည်တဲ့ချိန်ကာလမှာကျွန်တော်တို့စက်ကျွန်တော်တို့လက်နက်ကံကိုကျွန်တော်တို့လက်ပြမှာပဲဖြတ်ရှိနေအောင်မယ်ထို့အပြင်ဒီလူထုရဲ့အကျိုးစီးပွားလေသာကိုရေးသိချမှာလည်းကျွန်တော်တို့ကူတော်ပြီးတော့လုပ်ဆောင်နေတဲ့အခွင့်အရေးတွေရှိနေပါမယ်နောက်ပြီးတော့တရားရင်းနဲ့တက်ပေးမယ်အကျိုးခံစားမှုရရှိမှာဖြစ်ပါတယ်
တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်း22ဖွဲ့နဲ့က15ဖွဲ့ကူတာ NCA လက်မှတ်ရည်သူဖို့အစိုးရဘက်ကဖိတ်ခေါ်ခဲ့တာကြောင့်တိုင်းသားတွေဘက်ကတောင်းဆိုထားတဲ့အလုံးစုံပါဝင်ရေးလက်မှတ်ရည်သူနိုင်ဖို့အချက်ဟာမရေရာတဲ့အနေအထားမှာရှိနေပါတယ်။အကြောင်းမျိုးမျိုးကြောင့်ပါဝင်လက်မှတ်ရည်သူဖို့ဆန္ဒရှိပေမဲ့လည်းပါဝင်လက်မှတ်မရည်သူနိုင်တဲ့ဖွဲ့တွေအစိုးရကနေလက်မှတ်ရည်သူဖို့အတိမတ်မပြုတ်တဲ့ဖွဲ့တွေကလည်းရှေ့ဆက်လက်မှတ်ရည်သူနိုင်ဖို့ကြိုးပမ်းသွားမယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူ ပူမှုကြီးဆိုင်လာကပြောပါတယ
်လက်မမထိုးရသေးတဲ့အဖွဲ့ရဲ့ရှင်ပြင်းဖြစ်နေပြီဆိုရင်နောက်ပိုင်းမှာလာပြီးတော့လက်မထိုးနိုင်တဲ့အခွင့်အရေးမျိုးရှိအောင်အစိုးရပိုင်းကလည်းလှုပ်ဆောင်ထားတယ်ကျွန်တော်တို့ပိုင်းကလည်းတက်နိုင်တဲ့ဖက်ကနေပြီးပေါင်းဆောင်ရွက်သွားမယ်ဆိုတော့ပုံမျိုးနဲ့တော့ကျွန်တော်တို့လေးဖက်ကင်းမှာထူနေထားကြတာရှိပါတယ်
လာမယ့်ဩဂုတ်လ23ရက်နေ့မှာတနင်္ဂနွေလို့အပြစ်ခံရက်စက်ရေးဆိုင်ရာအစိမ့်မြင့်နှိမ့်နှိုင်းဆောင်ရွက်ရေး SD အဖွဲ့ခေါင်းဆောင်3ဦးနဲ့ KNU ခေါ်ကချင်လွတ်လပ်ရေးဘွဲ့မွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်သက်မတော် KMPP ခေါ်ကရင်နေမျိုးရာတူသက်ရေးပါတီအစရှိတဲ့လက်နက်ကန်အဖွဲ့ခေါင်းဆောင်တွေကနေ NCA လက်မှတ်ရေးထိုးရေးကိစ္စကိုဆွေးနွေးသွားမှာဖြစ်ပြီးဒီဆွေးနွေးပွဲပြီးမှာနိုင်ငံတော်သမ္မတနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်အရဖက်လူမှုဖွဲ့စည်းများဖိုရာညှိနှိုင်းဆောင်ရွက်ရေးကော်မတီအနေနဲ့ NCA လက်မှတ်ရေးထိုးရမှာလက်နက်ကန်ဖွဲ့စည်းအလုံးပါဝင်နိုင်ဖို့နဲ့ပြည်သူတွေရဲ့ဘဝလုံခြုံရေးအတွက်ဆောင်ရွက်ပေးဖို့စိုက်တွန်းထားတယ်လို့ WFP ကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအကြံပေးပုတ်ဖွဲ့ဝင်တူဖြစ်တဲ့မတ်တင်းတင်းအောင်ကလည်းအခုလိုပြောပါတယ
်ဒီဖွဲ့စည်းတွေအလုံးပါဝင်ပြီးတော့မှ Nationwide Ceasefire Agreement ပေါ့နော်အခု NCA ကိုလက်မှတ်ရေးထိုးဖို့လိုတယ်ဆိုတော့ကျွန်တော်တိုက်တွန်းထားတယ်လူမျိုးပြည်ပခါရေးစစ်ပွဲတွေဖြစ်နေဆိုလို့ရှိရင်ဒီအမျိုးသမီးတွေကလေးတွေရာဒါရင်တော့ပေါ့နော်အများကြီးတိတ်ရောက်မှုရှိတယ်ပေါ့အမျိုးသမီးတွေဆိုလို့ရှိရင်ဒါလိမ့်မိုင်းဆိုင်ရာစကားမှုအပါဝင်ပေါ့နော်တို့ဒီအကြံဖက်မှုတွေလည်းခံနေရပါတယ်ဆိုတော့ကလေးငယ်တွေပဲဖြစ်ဖြစ်ဒါအသက်ဒီ TV ဆိုရဲဒီအဖွားဝင်ရအစားပေါ့နော်မလုံးလုံးတဲ့ဒီသားရဖြစ်နေလေ
နိုင်ငံတော်သမ္မတရဲ့ငြိမ်းချမ်းရေးကန့်လန့်တဲ့၄နှစ်မြောက်ဖြစ်တဲ့ဒီကနေ့မှာနိုင်ငံတော်ပိုင်သတင်းစာတွေကနေတနင်္ဂနွေလို့ပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် MCA ပါအချက်လက်တွေကိုအများပြည်သူတွေကိုသိရှိဖို့အတွက်ထုတ်ပြန်ထားပါတယ်နိုင်ငံတော်သမ္မတနဲ့တိုင်းဒါစိတ်မြင့်ညှိနှိုင်းရေးဖွဲ့ SC တို့ဟာလာမယ့်ဩဂုတ်လ25ရက်နေ့ကနေ28ရက်နေ့မှာတွေ့ဆုံသွားမယ်လို့လဲမြန်မာငြိမ်းချမ်းရေးစင်တာအကြီးအသေးရာရှိဦးလှမောင်ရွှေကနေ New Light of မြန်မာ GNLM မှာပေါ်ပြထားပါတယ်ခင်ဗျာ
နိုင်ကွင်ပြပြပေးခဲ့တာပါရှင်ဒီညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိ Asia Set 7ဂျိုရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ကွာတော့အင်ကန်နေညနေခင်းအစီအစဉ်ဒီအဆုံးသတ်တော့မှာမလို့ချန်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ
်ပြီးခဲ့တဲ့သတင်းပတ်ထံမှာပြည်တော်စုချန်ခိုင်ရဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌရာထူးကလည်းသူတို့ဥရွှေမန်းကိုဖယ်ရှားခဲ့တာနဲ့ပတ်သက်ပြီးစိုးရိမ်မှုရှိကြောင်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဒီကနေ့ပြောပါတယ်ညတကောင်းရအချိန်ဖြစ်ပွားခဲ့တဲ့အခုဖြစ်ကိုချင်းရဲ့ဒီမိုကရေစီနီးကျလှုပ်ဆောင်တယ်လို့ပြောလို့မရကြောင်းနဲ့ဒီကောင်းဆောင်ပြောင်းလဲဟာပါတီတွင်းကိစ္စဖြစ်ပေမဲ့လွတ်တော်လဲရောက်လာရင်တော့အားလုံးနဲ့ဆိုင်နိုင်မယ်လို့ဒေါန်ဆန်းစုကြည်ကဒီကနေ့နေပြည်တော်မှာပြန်လည်ချင်းပါတယ်လွတ်တော်အစည်းအဝေးတွေမတိုင်ခင်သတင်းတောက်တွေအမဲကိုတုံ့ပြန်ဖြေကြားခဲ့တာဖြစ်ပါတယ်နိုင်ငံတော်ရေးပေးတန်ခန်းဆန်းနေရတဲ့အချိန်လေးနဲ့နိုဝင်ဘာလချင်းပါမယ်ရွေးကောက်ပွဲအတွက်ပြင်ဆင်ချင်းကြီးကန်နေတာမို့ဒီကနေ့ကစပြီးပြန်ပြီးချင်းပါတယ်လွတ်တော်အစည်းအဝေးတွေရက်ဆိုင်ပေးဖို့ပြည်ခိုင်ဖြိုးလွတ်တော်ကိုစလဲတူကတင်သွင်းတဲ့အရေးကြီးအဆိုကိုတော့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကပေးချလိုက်ပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမနစ်ကနှောင်းပိုင်းဘုံပေါက်ကွဲမှုအတွက်တန်လျက်ရှိသူကိုအာဏာပိုင်တွေကရှာဖွေနေပြီလို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အောင်ချာကပြောပါတယ်။လူ22ယောက်ထက်မနည်းသေဆုံးပြီး120လောက်ဒဏ်ရာရခဲ့တဲ့ဖောက်ခွဲမှုဖြစ်ရမှာလုံခြုံရေးကင်မရာကနေရပ်ယူထားတဲ့ဗီဒီယိုကွေမှာတွေ့ရသူတွေကိုအာဏာပိုင်တွေကရှာဖွေနေတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာတနင်္လာနေ့ကပြစ်ကျခဲ့တဲ့လေမော်ပါသူ55ဦးစလုံးသေဆုံးသွားခဲ့တယ်လို့အင်ဒိုနီးရှားအရာရှိတွေကဒီကနေ့အတည်ပြုပြောပါတယ်။ပပွားခင်ရဲကထရီဂါနာလေကြောင်းလိုင်းအမှတ်269ပြစ်ကျခဲ့တဲ့နေရာဟာတောတောင်ထူထပ်တဲ့နေရာမျိုးရှာဖွေအဖွဲ့တွေဒီကနေ့မှရောက်သွားတာပါ။နာမည်ကြီးဘာသာရေးကင်းလွတ်တဲ့ဘလော့ဂါနှုတ်ကိုတတ်ဖြတ်ခဲ့တဲ့အတွက် Islamic Security အဖြစ်တန်တရားရှိသူ3ဦးနဲ့ဒီပြစ်မှုကျူးလွန်သူကြံစည်ရေးဆွဲသူလို့ဆွဆွဲထားသူ2ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကဂျိုဂိလ်ဖြစ်ပါတယ် VOA American အသံညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မယ့်အစည်းအဝေးမှာပြန်ပြီးတော့ဆုံတွေ့ချရအောင်ပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.